ုဒ္ဓဘာအရဗီရဲ့တင်းငွေတွေဆွေးနွေးပွဲစကားဝိုင်းမှာမြန်မာနိုင်ငံအတွင်းလူမှုရေးကူညီစောင့်ရှောက်မှုလုပ်ငန်းတွေလှုပ်ကိုင်ဆောင်ရွက်ပေးနေတဲ့ ICRC ခေါ်နိုင်ငံတကာကြက်ချင်နေအဖွဲ့ကြီးရဲ့နေရုံ၅ရုံတို့ကိုပိတ်ပစ်ဖို့နာဖစစ်အစိုးရကအမိန့်ထုတ်ပြန်ခဲ့တယ်ဆိုတဲ့သတင်းပေါ်မှာအခြေခံပြီးဆွေးနွေးသွားမှာဖြစ်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလ23ရက်နေ့ကစပြီးတော့မန္တလေးမော်လမြိုင်တောင်ကြီးကျိုင်းတုံဖအံစတဲ့မြို့၅မြို့မှာရှိနေတဲ့ ICRC ကြက်ချင်ကြီးရုံးခွဲတွေကိုလုပ်ငန်းတွေရပ်ဆဲဖို့လို့အမိန့်ထုတ်ပြန်နေဆိုပြီးကျွန်တော်တို့သတင်းတွေကြားပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းကဒီသတင်းပေါ်ထွက်လာတဲ့အခါမှာမြန်မာနိုင်ငံရဲ့အင်းကြီးချင်းနိုင်ငံကြီးကရောဒီအနောက်နိုင်ငံကြီးတွေကပါမြန်မာနိုင်ငံနာဖစစ်အစိုးရအနေနဲ့ဒီလိုလှုပ်တာအပြင်အင်မတန်ကိုပဲမှားရွံ့နေ ICRC လိုအဖွဲ့မျိုးကိုသူ့ရဲ့လုပ်ငန်းဆောင်တာတွေဆက်လက်ပြီးတော့လုပ်ကင်ဆောင်ရွက်ခွင့်ပေးတဲ့နယ်ဆိုပြီးတော့ဝေဖန်ပြစ်တင်မှုတွေတော်တော်များများပေါ်ထွက်လာပါတယ်။ဒီ ICRC ဆိုတဲ့အဖွဲ့ကြီးကကမ္ဘာအရရမှာရေဘေးတန်ငရင်တန်စတဲ့သဘာဝဘေးအန္တရာယ်တွေကြာရောက်ခဲ့တဲ့နေရာတွေနောက်ပြီးတော့စစ်ဖြစ်နေတဲ့နေရာဒေသတွေကအိုးပြစ်အိမ်ပြစ်နဲ့ထွက်ပြေးကြရတဲ့ဒုက္ခသည်တွေပြည်တွင်းစုပူမှုတွေမငြိမ်သက်မှုတွေကြောင့်အိုးမဲ့အိမ်မဲ့ဒုက္ခရောက်နေရသူတွေကိုအငြင်းအံဥစားပေးပြီးတော့ကူညီဆောင်ရှောက်ပေးနေတဲ့အဖွဲ့ကြီးဖြစ်ပါတယ်။ဘယ်အစိုးရဘယ်နိုင်ငံရဲ့အဖွဲ့အစည်းကိုမှမျက်နှာလိုက်တာမျိုးမရှိဘဲနဲ့ဂျားနေအဖွဲ့အစည်းတစ်ခုအနေနဲ့ဒုက္ခသည်တွေကယ်ဆယ်ရေးကိုပဲဥစိုက်ဆောင်ရွက်လုပ်ကင်ကြလို့လည်းပဲတကဘာလုံးကလေးစားနေတဲ့အဖွဲ့ဖြစ်ပါတယ်။အာနာရှင်နိုင်ငံတွေကွန်မြူနစ်နိုင်ငံတွေကပါယုံကြည်လက်ခံပြီးတော့သူတို့နိုင်ငံတွေမှာလုပ်ငန်းလုပ်ကင်ခွင့်ပြုခဲ့တဲ့အဖွဲ့လည်းပဲဖြစ်ပါတယ်။ဒီ ICRC အဖွဲ့ကြီးကမြန်မာနိုင်ငံမှာ1996ခုနှစ်ကတည်းကဒီမြန်မာနိုင်ငံကဒုက္ခသည်တွေအရေးနိုင်ငံရေးအကျဉ်းသားတွေအရေးကိုဆောင်ရွက်ပေးနေတဲ့အဖွဲ့အစည်းဖြစ်ပါတယ်။အဲ့ဒီအချိန်ကစပြီးတော့မြန်မာနိုင်ငံမှာအကျဉ်းတော်တွေကိုတွားရောက်ကြီးစုပြီးတော့နိုင်ငံရေးအကျဉ်းသားတွေတခြားအကျဉ်းသားတွေစုစုပေါင်း3,000လောက်ကိုလည်းပဲတွေ့ဆုံပြီးတော့ဆေးဝါးလိုအပ်တဲ့လူတွေကိုဆေးဝါးဒီအဖို့အထည်ဆောင်ခြင်အောင်စသဖြင့်ကေဆေးဆောင်လျှောက်ရေးလုပ်ငန်းတွေကိုလုပ်ကင်ပေးခဲ့ပါတယ်။ဒါအပြင်ဒီနေဆက်ဒေသတွေကတိုင်းရင်းသားကျေးရွာတွေမှာလည်းပဲဒီလိုအပ်တဲ့ကူညီဆောင်လျှောက်မှုတွေကိုလုပ်ကင်ပေးနေတဲ့အဖွဲ့ကြီးဖြစ်ပါတယ်။ဒီလိုလုပ်ကင်ပေးနေတာအင်မတန်မှမွန်မြတ်ပါတယ်ဆိုပြီးတော့အများကမြင်းရဲသားနဲ့နာဖစစ်အစိုးရအနေနဲ့ဘယ်လိုကြောင့်မို့လို့ဒီအဖွဲ့အစည်းကိုဒီလုပ်ငန်းတွေမလုပ်စေချင်တာလဲဆိုတာကျွန်တော်တို့စဉ်းစားသုံးသပ်စရာပေါ်လာပါလေမြန်မာနိုင်ငံအစိုးရအပေါ်မှာအခုလိုဆုံးဖြတ်လိုက်တဲ့အတွက်ကြောင့်ကမ္ဘာအရရကနေပြီးတော့ပြည်တင်ဝေဖန်မှုတွေပေါ်လာတဲ့အချိန်မှာနာဖအစိုးရရဲ့ပြောရေးဆိုခွင့်ပုံကိုအနေနဲ့ပေါ်လေဗိုလ်ချုပ်ခင်ရင်ကနေပြီးတော့ဒါဟာဖြစ်ရင်ဒီကြက်ချင်ကြီးလုပ်ငန်းတွေကိုရပ်ဆဲပစ်ဖို့မဟုတ်ပါဘူးဒီရုံးတွေကိုလည်းအပြီးအပြတ်ပိတ်ခိုင်းတာမဟုတ်ပါဘူးခိတ္တယာယီလုပ်ငန်းတွေရပ်ထားဖို့ပြောတာပါဆိုပြီးတော့ဖြေတော့ဖြေရှင်းပါတယ်ဒါပေမဲ့လည်းဒီလိုဖြစ်ပေါ်လာတဲ့အခြေအနေအရရကတော်တော်လေးစဉ်းစားစရာကောင်းနေတာမို့လို့ဆရာဦးအောင်ခင်နေနဲ့ဘယ်လိုများသုံးသပ်မိတယ်ဆိုတာကိုပြောပြပါလားခင်ဗ
ျကျွန်တော်တို့ဒီချက်ချင်းဒီကော်မတီဆိုတာကဟိုအင်တန်ဂုံသိက္ခာကြီးမားတဲ့အဖွဲ့ကြီးတွေတရားဒီဥစ္စာဟိုဒီတူတရုတ်ပြည်တို့ဒီမြောက်ကိုရီးယားတို့မှာလည်းသူဝင်ပြီးတော့ကူညီနေတာပဲဆိုတော့သူကသဘောကတော့ဒီဆရာဝင်တယောက်လူပေါ့ဗျာဆရာဝင်ဆိုတာကိုကျောသားရင်သားမခွဲကြပေးနဲ့ဓမ္မတိချံကြကြလူနာမန္တမရဘလူမဆူကူတာမယ်ဆိုတဲ့သဘောရှိတယ်အဲ့တော့ဒီဆရာဝင်လိုအဖွဲ့အစည်းမျိုးကဝင်ပြီးတော့ဒီမြန်မာပြည်သူပြည်သားတွေကိုကူညီနေတာကိုဟိုထွက်သွားဖို့ပြောဖို့ဆိုတာကဗမာစိုးရအနေနဲ့ဇော်ကြီးခက်ပုံရတယ်အဲ့ဒါကြောင့်မလို့သူကကျွန်တော်အဲ့ဒါဟိုစောစောကဦးကင်မောင်ကြီးပြောတဲ့ဥစ္စာကျွန်တော်လည်းတွေးလိုက်တယ်ဆိုတော့ဗမာအစီစိုးရတော့မပြောဘူးပေါ့ဗျာဟိုဒါပေမဲ့အစိုးရအနေနဲ့ဒီကျေးဇူးတင်ကော်မတီကိုဘာမှလုံလုံခြုံခြုံမရအောင်အနည်းငယ်အနောက်ရှက်ပေးနေမယ်ဆိုရင်တော့ဒီဘာမှလုံလုံမရဘူးဆိုရင်တော့ဗမာပြည်ထဲမှာဘာလို့အချိန်ကုန်ကန်ပြီးနေတော့မှလဲထွက်သွားမှာပေါ့အဲ့တော့ဒီသူ့ဟာသူထွက်သွားရင်တော့စီအစိုးရကတားမှာမဟုတ်ဘူးလို့ဗိုလ်ချုပ်ခင်ကပြောတယ်ဆိုတော့မြန်မာပြည်သူပြည်သားတွေကိုဆေးဝါးကူတာပေးနေတဲ့ဆရာဝန်ဗမာပြည်မှာမနေနိုင်အောင်ဗမာစီအစိုးရကကျန်စီလို့ရှိရင်လည်းသူမနေဘဲနဲ့သူကလည်းသူထွက်သွားမှာပေါ့သူကသူထွက်သွားရင်သူတိတ်တဘောကြမှာပေါ့ဒီနေရာမှာဘာလို့ဒီချက်ချင်းဒီကော်မတီကိုထွက်သွားစေချင်တာလဲဆိုတာဟိုဟိုသုံးသပ်တဲ့အခါမှာဒီချက်ချင်းဒီကော်မတီကကရင်ပြည်နယ်မွန်ပြည်နယ်ရှမ်းပြည်နယ်သွားတယ်သွားပြီးတော့ဒီမှာအကုန်လုံးသူကဟိုဒုက္ခရောက်တဲ့လူဆိုရင်သူကကူညီတာဟုတ်ဗျာသူကဒီမျက်မျက်တာတာဖြစ်အောင်ပေါ့ဗျာဒီ International Committee of the Red Cross ဆိုတာက 19ရာစုအလယ်ပိုင်း1863ခုနှစ်မှာတည်ထောင်တဲ့အဖွဲ့ဆိုတော့အခုဆိုရင်တက်တန်း143နှစ်ရှိနေပြီ။အနောက်နိုင်ငံတွေမှာလည်းစစ်ဖြစ်တာပေါ့ဗျာ။စစ်ဖြစ်လို့ထောင်နဲ့ချီပြီးပေးကြတယ်။တောင်းနဲ့ချီပြီးပေးကြတယ်။ဒါတွေကအများကြီးရှိလာတယ်ဗျာ။အဖြစ်တော့ဒါတွေတော့မဖြစ်ဘူးလို့ဆိုဒဏ်ရာရတဲ့လူတွေတော့သူကကြောသားရင်သားမခွဲဘဲနဲ့သူကကဲမပဲဆိုပြီးတော့ဒါချက်ချင်းနေဆိုပြီးစပေါ်လာတာပေါ့။ခင်ဗျားတို့အများသိတယ်ဒါဒီမင်းတို့မင်းခစ်ကလေးကပေါ်လာတဲ့အဖွဲ့အစည်းပေါ့ဗျာ။ဒီထောင်ချနေတဲ့လူတွေလက်နဲ့ကင်ပြိပက်ခကြောင့်ဒဏ်ရာရပြီးနာမကျန်းဖြစ်တဲ့လူတွေပြိပက်ခကြောင့်ဒုက္ခရောက်တဲ့အယတ္တတွေကိုအပြည်ပြည်ဆိုင်ရာဥပဒေအရအကူအညီပေးဖို့တာဝန်ရှိတယ်ဆိုပြီးတော့ချက်ချင်းနေကော်မတီကယူဆပြီးသူကဝေပြီးကူတာစစ်ကြောင့်ပြည်တွင်းစစ်ကြောင့်ဒဏ်ရာရတယ်ဟလားတဘုံဘက်ကတဘုံနိုင်ရရဲ့တဘုံကိုလည်းသူကကူညီမှာပဲသူကတတဒဏ်ရာရလည်းသူကကူညီမှာပဲဒါကသူကဆရာဝန်တယောက်ကသဘောတရားအနေနဲ့သူကဒီချက်ချင်းနေသဘောတရားနဲ့သူကကူညီနေတာပမာစုကတလုံးမမြင်ဘူးသူကတဖက်သားအနိုင်ကျင့်တဲ့စိတ်ရှိတာဟုတ်ပြီ။တဖက်သားအနိုင်ကျင့်ပြီးနိုင်ရင်အုပ်ပဲ။ထောင်ချမယ်။ထောင်ထဲရောက်သွားတဲ့လူကိုတခါတတ်ပြီးနှိပ်စက်မယ်။ဆိုတော့အဲ့ဒါမျိုးသူ့မှာဒီစစ်တိုက်တယ်ဆိုပြီးနေတယ်သူ့မှာဒီစီကန်းရှိတဲ့ rule of war လို့ပါလို့သူကလိုက်နာတယ်အစိုးရမှာမဟုတ်ပဲ။ဆိုတော့ဒီလူတစ်ယောက်ကိုဟိုနိုင်ရင်အုပ်ထောင်ထဲထည့်လာဟိုထောင်ထဲမှာနှိပ်စက်ညင်းပါအဲ့ဒါတွေမကသေးဘူး။အဲ့ထောင်ချနေတဲ့လူတစ်ယောက်ကိုမကောင်းကြောင်းကိုတခါသတင်းစာကနေရေးမြန်ဟောသူတော့တော့မှဒီကိုကျင်တရားသိက္ခာခေါင်းပါတဲ့အစိုးရဆိုတော့ဟိုဒီချက်ချင်းကြီးလဲကြာတော့သူမနေနိုင်နဲ့မင်းနဲ့မနေနိုင်အောင်သူလုံမှာပေါ့ဗျာဦးကြီးမောင်ကြီးကဒါဆွေးနွေးမယ်လို့ပြောလို့ကျွန်တော်ဒီချက်ချင်းကြီးကော်မတီရဲ့2005ခုနှစ်အစည်းအဝေးခါစားကိုကြည့်တော့ဒီမှာစာမျက်နှာ400ရှိတယ်ဗျာစာမျက်နှာ400ကျော်မှာခင်ဗျာနိုင်ငံပေါင်း86နိုင်ငံကအကျဉ်းသား9သိန်းကျော်ကိုမနေ့ကတွေ့ဆိုပြီးတော့လုတ်တာတာတရုတ်ပြည်မှာမြောက်ကိုရီးယားမှာသူအများကြီးကူညီတယ
်ဒီညမှာဟုတ်ကဲ့ဆရာကြီးဒီညမှာကျွန်တော်ကြားဖြတ်ပြီးတော့ဝင်ပြောပြစေဘူးခုနကတော့ဆရာပြောခဲ့လို့ပို့လေဒီမနေနိုင်လို့သူတို့ဖာကပြန်ညင်ရင်လည်းပြန်သွားပါစေကျွန်တော်တို့ကမတားမြစ်ပါဘူးလို့အဲသတင်းစာရှင်းလင်းပွဲကပြောခဲ့တာဒီသူတို့မနေနိုင်အောင်လုပ်လို့ရှိရင်ကောမဖြစ်နိုင်ဘူးလားဟလာကျွန်တော်စဉ်းစားကြတယ်ပေါ့လေနောက်ဒီဆရာကပြောသွားတာဟလာနိုင်ငံတကာမှာဒီအကျဉ်းသားတွေကိုနော်စစ်ပေးစစ်တမ်းတင့်နေတဲ့ဒုက္ခတွေဒါအပြင်ဒီ prisoner of war ပေါ့နော်စစ်သုံးပန်းတွေအကျဉ်းသားတွေကိုလည်းပဲဒီနိုင်ငံတကာချက်ချင်းတွေဖွဲ့ကတွားရောက်တွေ့ဆုံပြီးတော့ကူညီဆောင်မပေးတာတွေလည်းပဲကျွန်တော်တို့အမျိုးမျိုးဖတ်ခဲ့ကြားခဲ့ဘူးပါတယ်အဲ့တော့မြန်မာနိုင်ငံမှာလည်းပဲသူတို့ဒီ1996ခုနှစ်ရောက်လာပြီးတဲ့နောက်ပိုင်းပေါ့လေမြန်မာနိုင်ငံတလွှားပေါ့အကျဉ်းဆောင်တွေကိုသူတို့ရှောက်သွားပြီးတော့အကျဉ်းသားတွေ3,000လောက်ကိုသူတို့တွေ့ဆုံနေမေးမြန်းနေပြီးတော့သူတို့ဒီလိုအပ်တဲ့ကူညီဆောင်ရှောက်မှုတွေလုပ်ပေးခဲ့တယ်ဆိုတာလေကျွန်တော်တို့ဟိုတတိယပါတယ်ဒီအခုဒီဖြစ်နေတဲ့ကိစ္စမှာကတော့ဒီမြန်မာစစ်အစိုးရအနေနဲ့ကဒီချက်ချင်းတွေကိုသူတို့ကဘယ်လိုများမြင်နေလဲနိုင်ငံသားတွေမို့လို့ဟလားဗမာပြည်အပေါ်မှာမကောင်းတဲ့စိတ်နဲ့သူတို့မဟုတ်မှတ်တွေလုပ်နေသလားနောက်ပြီးတော့ပြည်တွင်းမငြိမ်မသက်ဖြစ်အောင်လုပ်နေတယ်လို့များသူတို့ကယူဆနေသားမှမသိပဲဆရာ
ဒီဒီချက်ချင်းကြီးကော်မတီကသူကလည်းသူလုတာမဟုတ်ဘူးဗျာဒီထောင်တွေကိုဝင်တွေ့တယ်ဆိုလဲအချင်းဌာနအာဏာပိုင်နေနဲ့လက်တွဲပြီးလုတ်ကင်တာပဲဆိုတော့ဆိုးကကျွန်တော်ပြောတယ်ဒီချက်ချင်းကြီးကော်မတီအစင်ခါစားမှာဒီမြန်မာပြည်အကြောင်းကိုသူငားမျက်နှာရေးထားတယ်ဗျာအဲ့ဒီတည်းမှာအချင်းတောင်အာဏာပိုင်နေနဲ့လက်တွဲပြီးလုတ်ကင်တယ်အဲ့တော့သူကလည်းသူလုတ်လို့မရဘူးပေါ့ဗျာအချင်းတောင်နဲ့ဝင်သွားရင်ထောင်အာဏာပိုင်နဲ့လက်တွဲပြီးလုတ်ရမယ်ဆိုတော့ဒီပူးတွဲပြီးလုတ်ကင်တဲ့အတွဲဒီထောင်ရှင်နေတွေကောင်းငုံလာတယ်ဆိုဥစ္စာကိုတောင်းဝင်စားခံတဲ့လူတွေပြောတာကျွန်တော်တို့ရေဒီယိုတွေမှာလည်းခဏခဏကြားရတာပဲအဲ့တော့ဒီထဲမှာဝင်ပြီးတော့ဗောဗျာအစိုးရလောက်တဲ့ထဲမှာသူကဒီလူသားချင်းစာနာထောက်ထားတဲ့ဥပဒေဗောဗျာဒီ humanitarian law ကိုနားလည်ဖို့ဆိုတော့ရှင်းရှင်းပြောရရင်တော့ဗောဗျာဒီရိုင်းဆိုင်ပြီးတော့တစ်ဖက်သက်ထင်ရှားအနိုင်ကျင့်နေတဲ့အစိုးရကိုလူရင်ကျေးမှုဒီရင်ကျေးတဲ့လူအဖွဲ့အစည်းရဲ့ဥပဒေကြီးအကြောင်းနားလည်လာအောင်လို့မျိုးမျိုးကူညီတာပဲသူကဟို NLD နဲ့ထောက်ခံတဲ့အဖွဲ့အစည်းမျိုးအတိုက်ခံလည်းမထောက်ခံဘူးအစိုးရလည်းမထောက်ခံဘူးဘယ်သူမှမထောက်ခံဘူးဒုက္ခရောက်တဲ့လူတွေကိုပဲကူညီတာဆိုတော့အဲ့လိုကူညီရမယ်ဆိုတဲ့ဥစ္စာကိုသူဖြစ်ဖို့သူသင်တန်းနေပါလေသူလုတ်တယ်ဗျာဒီတောင်ကိုရီးယားကိုဒီ2005ခုနှစ်ကဒီဗမာအကြီးဌာနအရာရန်အချို့ကတော့ဒီတောင်ကိုရီးယားကိုတက်ဖို့ဒီချက်ချင်းနေကော်မတီကစီစဉ်ပေးတယ်နောက်ပြီးတော့ဒီလူသားချင်းစာနာထောက်ထားရေးဘူဝါဒသဘောတရားနဲ့ပတ်သက်ပြီးတော့လေးလာစီမှုနိုင်မှုအိန္ဒိယအစိုးရအရာရန်တွေကိုအိန္ဒိယပြည်မှာတနတ်တက်အောင်လဲစီစဉ်ပေးတယ်နောက်ဒါရီမကာသေးဘူးဒီအီတလီပြည်ကနေပြီးတော့ဆန်ရီမိုဆိုတဲ့မြို့မှာဒီ Institute of Humanitarian Law ဆိုတာရှိတယ်အဲ့ဒီကိုတက်ဖို့နားအဖတိတ်တန်းအရာရှိနှစ်ဦးစစ်ဘူးနှစ်ဦးလည်းဖြစ်နိုင်တယ်သူတက်ရောက်ဖို့အတွက်ချက်ချင်းဒီကော်မတီကစီစဉ်ပေးတယ်ဆိုတော့ဒါတွေကိုသူကနားလည်လာအောင်လို့ဒီလူတွေယဉ်ကျေးလာအောင်လို့သူစီစဉ်ပေးတာကိုသူစိုက်ပုံမရဘူးပေါ့ဗျာ
ဟုတ်ကဲ့ဆရာကောင်းရကောင်းကြောင်းလုပ်နေတဲ့ဒီချက်ချင်းဒီအဖွဲ့ကို ဟိုမနေတိုင်းအောင်ဟလာရုံးနေပိတ်ဖို့လုပ်ငန်းတွေရပ်ဖို့လို့ဒီလိုအမိန့်ထုတ်ပြန်တယ်ဆိုတာဆရာဦးစိန်မြင့်အနေနဲ့ရောဘယ်လိုများမြင်မိလဲခင်ဗျ။
ကွနာဟိုဆရာဦးအောင်မြင်ပြောတာလေကအကုန်လုံးမှန်ပါပဲ။အကုန်လုံးကဒီကိစ္စတွေကလည်းအကုန်လုံးလည်းသိရတဲ့ကဘာလုံးလည်းဒီချက်ချင်းဒီအတင်းဆိုတာကျွန်တော်တို့ကဘာစစ်ပွဲဖစ်စစ်ပွဲဒုတိယကဘာစစ်ပွဲတစ်ခါကြာအကုန်လုံးစစ်ပွဲတွေမှာဆိုရင်ဒါသူတို့ဘလောက်ထိဒီစစ်သုံးပန်းနေတဲ့ကိစ္စကိုကြားနေဝင်ဆောင်ရတဲ့ဆိုတာကရာဇဝင်မှာအကုန်လုံးလူတိုင်းသိကြတာပဲ။ဗမာပြည်မှာအခုလက်ရှိဖြစ်နေတဲ့ကိစ္စကကျွန်တော်ဒီစစ်ဆိုးနာဖစ်ဆိုးအခုချက်ချင်းဒီကိုသူကတော့ကိုခုနောက်ထပ်ခုနပြောလို့ဆရာခုမဥက္ကမောင်ကြီးပြောလို့ရဲချုပ်ခင်ရောက်တာယာယီပိတ်တာပါလို့ပြောတယ်အဲ့ဒါတော့ဟိုသူတို့ချက်ချင်းဒီကပြောရဆိုဝင်ရှိတဲ့ပုဂ္ဂိုလ်ကလည်းသူတို့ထပ်ပြီးတော့ဆွေးနွေးပါဦးမယ်လို့သူတို့ပြောနေတယ်ပြန်ပြီးတော့နောက်နောက်ဇာတ်လမ်းလေးပြန်ကြည့်ရရင်တော့ကျွန်တော်ထင်တာကတော့ကျွန်တော်တို့အချင်းတောင်ဒီမှာမြန်မာနိုင်ငံကစအထူးအချင်းပေါ့လေဒီနိုင်ငံရေးအချင်းအချင်းသားတွေကိုသူတို့တွေ့ခွင့်ပေးတဲ့ကိစ္စတွေမှာအတော်များများဒီချက်ချင်းတွေဝင်လာပြီးမှသူတို့အချင်းသားတွေကတော်လေးအထက်မှာသူတို့အဆင်ပြေလို့ပြောတယ်နောက်ပိုင်းကျတော့ဒါကျွန်တော်တို့လည်းသတင်းတွေဖတ်ပါတယ်ချက်ချင်းတွေပြန်သွားလို့ရှိရင်အကုန်လုံးပြီးထားတာတွေအကုန်လုံးပြန်သိမ်းသွားတာနဲ့ပါတယ်အကုန်လုံးကြားတယ်လေဆိုတော့ဒါပါဒါဝင်နဲ့ဟိုတွေးခွင့်ရတယ်ဆိုတဲ့အချိန်လေးမှာသူတို့အနေနဲ့ဒါလေးကအခွင့်အရေးတစ်ခုသူတို့နဲ့အာချင်းသားတွေနဲ့အများကြီးဒါသူတို့ရဲ့အကျိုးရှိတယ်ပေါ့နော်အဲကျောင်းကျွန်တော်နောက်ထပ်တွေးလိုက်တာတော့ဒီနာဖာစစ်ဆိုးကသူတို့ကဒီချက်ချင်းဒီအဖွဲ့တွေကိုထောင်းလာသွားပြီးအချင်းတောင်တွေမှာတွေးလို့ရှိရင်သူတို့ကဒီကျန့်ဖို့သူကျန့်ခိုင်ဖွံ့ဖြိုးရေးအဖွဲ့ဝင်တွေကိုသူတို့ကထည့်ပြီးပလိုက်လိုက်ပါစေခြင်းနဲ့သူတို့ကပြောတယ်လို့ကြပါလေဆိုတော့ဒီဟိုကျက်ရှင်ကြီးကလက်မခံဘူးလေဒါတူတော့ဒါဂျာနီသူကပေအတိုက်ခံပါလေမထောက်ခံတော့မဟုတ်ဘူးအစိုးရလည်းမဟုတ်ဘူးသူကဂျာနီအဖွဲ့အစည်းအနေနဲ့သူတို့ကသူတို့ဒါ independent data လုံးလုံးလလသူတို့ဂျာမော်နီတာလုပ်မဲ့သူတို့တွေးဆုံတာဒါဆိုတော့ဒါလည်းသူတို့ဥရင်းနေတော့မหนีဘူးပေါ့အဲ့တော့ကျွန်တော်ထင်တာတော့ဒီစစ်စိုးကအနေနဲ့သူထပ်ပြီးတော့သူတို့ဥပဒေတွေကထုတ်တယ်သူတို့လူချင်းနဲ့ပေါင်ပေါ့ဗျာပေါင်ခတ်တာပေါ့ဗျာဆိုတော့ဒီဟာဒီမှာကျွန်တော်ထင်တယ်သူတို့လောကအိမ်မှာဒါသူတို့ internationally သူတို့လုပ်လာတဲ့သူတို့ rules and regulation နေနဲ့သူတို့မြန်မာကိုဆေးဆိုးကသူတို့လုပ်ချင်တဲ့ဟာတွေကအာတလွဲစီဖြစ်နေသူတို့အဲ့တော့တတိပတ်စာဖြစ်တာပေါ့ဗျာ procedure ရပဲဆက်ပြောင်းလို့သူတို့နောက်ဆုံးကြတော့ဘလုံးမှဒါသူတို့ညှိမြတော့သူတို့အတင်းပိတ်ခံရတော့ကျွန်တော်ထင်တယ်လေ
ဥက္ကောပြောပါဦးဥက္ကော
ဟုတ်ပြီဟုတ်ကဲ့ကျွန်တော်ကုက္ကောမှာကျွန်တော်ကတော့အချက်နှစ်ချက်ပေါ့လေနှစ်ချက်ပြောချင်တာပထမချက်ကတော့ဆိုးဆိုးကဆရာဦးကမောင်ရင်ပြောခဲ့သူတို့က ICRC ကိုနိုင်ငံခြားသားတွေမလို့မယုံတင်တာဖြစ်လို့ဒီလိုမျိုးလုပ်ငန်းတွေမလုပ်နိုင်အောင်မြန်မာပြည်ကတော့လှုပ်ဆောင်တာလားဆိုရင်အဲ့ဒီအချက်များမှန်နေကြလို့ရှိရင်မြန်မာနိုင်ငံကတာဝန်ရှိသူတွေအာဏာပိုင်တွေကတော်တော်ပဲဘူးဆူကြခေါင်းမာတယ်လို့ပဲကျွန်တော်ပြောရမှာပါခင်ဗျာ။ဒါကြောင့်လဲဆိုတော့ဒီ ICRC ကပေါ်လာတဲ့နှစ်ပေါင်း140ကျော်ပြီ။အင်တာမတ်စစ်ကတမလီကြီးမှာပြီးတော့မှနိုင်ငံကကအင်တာမတ်ဒီဇာကျတဲ့အဖွဲ့အစည်းဖြစ်ပါတယ်။နိုင်ငံတော်မြန်မာဆိုရင်ဒီဖွဲ့ကြီးကအထူးခွင့်ရပေါ့လေကျွန်တော် diplomatic immunity တွေရရှိရဲ special privilege တွေရရှိရဲအဲ့တော့ဒီလိုဖွဲ့စည်းကပုဂ္ဂိုလ်မှာသူတို့ညွှန်ကြားတဲ့ procedure သူတို့ကတကယ်ကို imminent တိကျတဲ့ bemalite ချာနေတဲ့ဝါဒကိုကျင့်သုံးနေတဲ့ပြိပက္ခတွေမှာနှစ်ဖက်ထဲမှာဘယ်တော့မှမလိုက်ပါဘူးဘယ်တော့မလိုက်ရဆိုရင်မြန်မာနိုင်ငံချင်းတော်တွေကိုတွားပြီးတော့မှတွားတွေ့ရတယ်အတူတူပဲသူတို့အဲ့ဒီ visit လုပ်ပြီးတဲ့ခါတိုင်းမှာသူတို့ report တင်ရပါတယ်အဲ့ဒီ report တွေကိုကြည့်တဲ့အခါမှာမြန်မာနိုင်ငံသက်ဆိုင်ရာနိုင်ငံမှာရှိတဲ့ authority တွေကိုပြရတယ်သူတို့ပုဂ္ဂိုလ်တော့အဲ့အတော်ဒီကိုပြတယ် public လို့တော့မထုတ်ပြန်နေမှကြည့်ဘူးသူတို့ဒါကိုလူတွေကပြအောင်မကျင်ညာဘူးဘာလို့လဲသူတို့ရဲ့ဂျာနီဝါရကိုထိခိုက်မှာဆိုလို့ဒါတွေကိုလည်းသူတို့ကပြည့်စုံပြီးသူတို့ရုံးအစီရင်ခံတာပေါ့ဒီမှာရှိတဲ့ဌာနမှာမြန်မာနိုင်ငံဆိုမြန်မာနိုင်ငံထောင်ရရှိလို့သူပြတာချွင်းချက်တွေကိုပြင်နိုင်အောင်လို့အဲ့ဒီလိုသူတို့က very impartial ပေါ့လေအဲ့လိုဖြစ်တဲ့အဖွဲ့အစည်းကိုပြလိုက်တယ်လို့ထင်လို့ရှိရင်တာဝန်ရှိပုဂ္ဂိုလ်တွေအာရဝိုင်းဖွဲ့စည်းကြသူတို့ဘုဇိကခေါင်းမားတွေလို့ကျွန်တော်ပြောရမှာပဲနောက်ချက်ကတော့ဆိုတော့ရေချုပ်ခင်ကဘယ်လိုပြောသွားလဲဆိုတော့ ICRC အဖွဲ့ကသူတို့အနေနဲ့တော့ပိတ်လို့မခိုင်းပါဘူး။ဒါပေမဲ့သူတို့သူထွက်ရင်လည်းမတားပါဘူးလို့ပြောလိုက်တဲ့စကားကသူစကားကဘယ်လောက်ထိအတိမ်နဲ့ရောက်သွားလဲဆိုတော့ကြည့်မှသိပါမယ်။ကျွန်တော်ဥပမာလေးတစ်ခုနဲ့ထောက်ပြပေးပါလိမ့်။ဆော့သအာဖရိကမှာအပါတိတ်အစိုးရလက်ထက်ကြောင်းနေချိန်မှာမန္တလေးက20-30ကျော်30နီးပါးထောင်သွင်းကျင်းကြခံရတဲ့အခါမှာဘယ်သူမှတွေ့ခွင့်မရပါဘူး။ဒါပေမဲ့မတည်ရတည်တော့ဘူဒရိုင်းအဖြူစိုးက ICRC ကိုတွေ့ခွင့်ပေးပါတယ်။မန္တလေးက ICRC ကိုတွေ့ခွင့်ပေးပါတယ်။ဒါကမန္တလေးတချင်ထောင်ရထွက်လာတဲ့ခါမှာသူတော်အရန်ကိုသူကျေးဇူးတင်တယ်ဝန်တာတယ်ဒါအင်မီနာသူ့အတွက်အကျိုးရှိရဆိုထုတ်ပေါ်ပြောတယ်နောက်တစ်ခါ ICRC ကဘလို့ပဲဘယ်မှလိုက်ပဲကြားနေပြီသူ့အဆောက်သူမှန်မှန်ဆောင်ရပြီဆောင်ရတော့ညာတော့လေတကယ်လည်းသူကြားနေကိစ္စကိုတတိယဆောင်ရနေခြင်းကတတိယဆွဲတော့နေရာဖြစ်အဲ့ဒီလိုညစ်ပတ်တဲ့အစိုးရ သူငယ်စုအစိုးရပေါ်မှာလည်းတော်ပြီး pressure ပေးလို့ဖြစ်သွားပါလေ။ဘာလို့အဲ့ဒီကမနေ့လောက်တွေ့ဝင်ပြရလဲဆိုတော့ဆောက်စားကြည့်ကြမှာအကျဉ်းသားတွေအမျိုးမျိုးရှိတဲ့ထက်မှာအကျဉ်းသားတချို့သူပေးတွေ့တယ် ICRC တချို့က under detention နဲ့စစ်ဆေးမှုများလို့ဒီမတွေ့ဘူး။အဲ့ဒီလိုသူကတချို့လူကိုပေးတွေ့တယ်တချို့လူကိုပေးမတွေ့ဘူး။အဲ့ဒီလိုတဲ့ခါမှာ ICRC ရဲ့တော်အာဖရိကနေထပ်သွားမှသူသိချောက်တယ်။ဘာကြောင့်လဲဆိုတော့ ICRC ရဲ့ဂုဏ်သိက္ခာကြီးမားတဲ့ဖွဲ့စည်းတစ်ခုပါတဲ့။နိုင်ငံတစ်ခုမှာ operate လုပ်နေရတယ် withdraw လုပ်သွားရင်အဲ့ဒီနိုင်ငံသိချက်ရတယ်။အဲ့ဘိုးတိုင်းအဖြူဆိုတော့အဲ့တော့အဖြစ်မှခံနိုင်တယ်။ဒါကြောင့်လို့မန်ဒဲလောက်ပေးတွေ့တယ်လို့ကျွန်တော်တို့ဖတ်သားဥပါတယ်။အဲ့တော့အခုကျွန်တော်မြန်မာနိုင်ငံမှာတော့ ICRC ကသူ့အတူထွက်ဖို့နေတာ၊သူကလုံနေတာဟုတ်တယ်မှသူတို့မထမ်းနိုင်တဲ့တောင်းဝန်ဝင်ထမ်းပေးနေတော့ထွက်သွားအောင်လုပ်တယ်ဆိုတာကျွန်တော်ခက်ရန်ရဲ့ဥပမာနဲ့ပြောပါလဲဆိုတော့ယူအမားအိမ်ထဲဝင်လိုက်ပြီးဆွန့်ရက်နေတဲ့ယူအုပ်ကြောင့်ဆရာတော်ကသူကဆွန့်လာရက်တော့ဆွမဖိတ်တယ်ပြင်လန်ပြလိုက်တာပဲ။အဲ့ဒါတရွာလုံးနဲ့သူကဖျက်ရတာပဲ။
ဒီတော့ကျွန်တော်ပြောပါမယ်။ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာ။အဲ့တော့အခုဒီဘဝပြမှာပြတ်တဲ့အခြေအနေပေါ့လေကျွန်တော်တို့တိုက်တိုက်ဆိုင်ဆိုင်လိုပဲဆိုရပါတော့မသိဘူးပေါ့။ခုနကတော့ပြောခဲ့တဲ့မြို့ကြီးငါးမြို့က ICRC တက်ရှင်နေရုံးနေကိုလုပ်ငန်းရပ်ထားဖို့လို့အမင်းထုတ်တယ်ဆိုတာပြီးခဲ့တဲ့အော်တိုဘာလကောင်းပါ။အခုပြီးခဲ့တဲ့တနင်္လာနေ့ကကုလသမဂ္ဂမှာမြန်မာနိုင်ငံကိုသွားခဲ့တဲ့လက်ထောက်အတွင်းမှုချုပ်ဒီမစ္စကမ်ဘာရီရဲ့အစီရင်ခံစာကိုလုံခြုံရေးကောင်စီမှတကားပိတ်ဟလာကြားနာပြီးတဲ့နောက်ပိုင်းအမေရိကန်သမ္မတကြီးမစ္စဂျွန်ပိုတာကနေပြီးတော့မြန်မာအစိုးရကိုတော့ပြင်ထိထိရောက်ရောက်အရေးယူကြဖို့တော့တင့်ပြီးပါညာနဲ့ဖိအားပေးလိုက်တယ်။ဒီချိန်တန်းမှာပဲခြားမှာလည်းပဲဟလာ ILO နိုင်ငံတကာအလုပ်သမားအဖွဲ့ကြီးကနေမြန်မာနိုင်ငံအစိုးရဘက်မှဖိအားပေးမှုတွေအခုအာဆီယံအဖွဲ့ကလည်းပဲဖိအားပေးမှုလေးတွေအနည်းအများတော့အခုပေါ်နေတယ်။အဲ့တော့အဖက်ဖက်ကနေပြီးတော့ဖိအားပေးမှုတွေပေါ်လာနေတဲ့အချိန်မှာဒီလိုမြန်မာအစိုးရကအခုဒီလိုလှုပ်လိုက်တယ်ဆိုတာခုနဦးကိုကောင်ပြောသားလို့ကဘာကိုဂယုမဆိုင်ဘူးဆိုတဲ့ပုံစံမျိုးလည်းပဲဝင်သွားတာပေါ့ခင်ဗျာ။စောင်းမောင်ခင်ကိုပြောပါအောင်ခင်ဗျာ
။ကျွန်တော်ကတော့ဒီစောဟာဟိုပြောသလိုပေါ့ဗျာ။ဟို ICIC ကိုနိုင်ငံခြားသားမို့လို့ဟိုသူတို့ကမယုံသင်္ကာဖြစ်တာတို့ဘာလို့လို့ကျွန်တော်ကအဲ့လိုမထင်ဘူး။ဘာလို့လဲဆိုတော့နိုင်ငံခြားသားကဆိုရင်ဗမာပြည်မှာတရုတ်တီကြီးစိုးနေတာပဲဗျာ။ဘာလို့တရုတ်တီတို့သူလက်ခံတာလဲ။မှစီပေါ်ကြီးကတရုတ်ကင်ထားတာပဲ။အဲ့လိုဆိုနိုင်ငံခြားသားမကျင်းနိုင်ရင်တရုတ်တီကိုမောက်ထုတ်ပါလား။တရုတ်ပြည်ကတရုတ်တီဝင်လို့ဗမာပြည်မှာတရုတ်တသားလောက်ဒီစိုးကလက်ထဲမှာတိုက်ရောက်လာတယ်။ဆိုတော့ဒါရီရောပဲသွားထားမယ်ဆိုတော့ကျွန်တော်မြင်တာကတော့အဲ့လိုမဟုတ်ဘူးဗျာ။ဒီချက်ချင်းဒီကော်မတီကဒီကွင်းစင်းလေ့လာပြီးဒုက္ခရောက်နေတဲ့အရသားတွေကိုအကူအညီပေးတဲ့နေရာတွေကဒီရှမ်းပြည်နယ်၊ကရင်ပြည်နယ်၊မွန်ပြည်နယ်၊တရင်းနယ်တိုင်းပေါ့ဗျာ။အဲ့ဒီနေရာတွေမှာတဲ့ဟို2005ခုနှစ်ကအချိန်ပေါင်း120ကွင်းစင်းလေ့လာပြီးတော့သူအကူအညီတဲ့ကရင်ပြည်နယ်မှာဆိုရင်မိုင်းတန်ခံရမှုတက်ပါအောင်ပညာပေးလုပ်ငန်းတွေလုပ်တဲ့ရေကောင်းရေတန့်ရရှိရေးနေထိုင်မှုတန်ရှင်းရေးပြည်သူ့ကျန်းမာရေးစတာတွေကိုဒီချက်ချင်းဒီကော်မတီကကူညီနေတဲ့အတွက်မြန်မာပြည်ဒါဒီအများအပြားအကျိုးခံစားရတယ်ပေါ့ဗျာဒီစစ်တပ်ကလိုက်တိုက်လို့ဒုက္ခရောက်နေတဲ့ဒီတိုင်းရင်းသားတွေလည်းအများအပြားအကျိုးခံစားရတယ်ပေါ့ဗျာထောင်ထဲကလူတွေလည်းအကျိုးခံစားရတယ်ဒီအစိုးရရဲ့သဘောကသူကတိတ်ဆက်ထားလို့ဒုက္ခရောက်နေတဲ့လူကိုပွားပြီးကူညီရင်သူကမကြိုက်ဘူးဗျာဒါပဲတမင်းတကာကိုမချိနဲ့လို့ထောင်ထဲဖန်ထည့်ထားတဲ့လူကိုပွားပြီးတက်ပါအောင်လုပ်ရင်သူကမကြိုက်ဘူးဘာလဲဆိုတော့ဒီစေဆိုးရမှာဒီဟိုဒီမရှိဘူးဗျကိုချင်းတရားမရှိဘူးထောင်ချရတယ်ဆိုတာနိုင်ငံခြားမှာချတယ်သူလွတ်လပ်မှုကိုချုပ်ချယ်လိုက်တာပဲဗျမလွတ်ရှားနိုင်အောင်လွတ်လပ်မှုကိုချုပ်ချယ်လိုက်တာပဲလူတိုင်းနဲ့လူတယောက်အနေနဲ့အသက်ရှင်တန်ပိုင်ခွင့်တော့ရှိတယ်ထောင်ထဲမှာကောင်းအောင်ဝင်ကြွေးထားတာပဲရမကြီးဒီပိုင်ကောင်းတယ်ဆိုတော့ तू ကတလို့မဟုတ်ထောင်ထဲဖမ်းချုပ်ထားလိုက်တဲ့အတွက် तू ဆန့်ကျင်တဲ့လူထောင်ထဲမှာပေးရင်လည်းပေးဆိုတော့တိုင်းရင်းသားကြီးလည်းဒီလိုပဲ तू ကဒီတိုက်ပွဲမှာစစ်တိုက်တဲ့အခါမှာအရသားကိုမတိခိုက်အောင်ရှောင်ကြည့်ရမယ်ဆိုတဲ့စစ်စည်းကမ်းရှိတယ်ဒါပေမဲ့ तू ကဗမာပြည်မှာဖြတ်လေးဖြတ်လာစေတဲ့အရသားကိုတမင်တကာလိုက်တိုက်တာပဲအဲ့တော့လိုက်တိုက်နေတဲ့လူကိုသွားပြီးတော့ဒုက္ခရောက်လို့ခြေပြက်နဲ့ပြက်ဖြစ်လို့ ICI ဆက်ကကူညီတော့သူမချိုက်ဘူးပေါ့ဒီနေရာမှာဒီဒေါက်တာကိုကိုအောင်ကဒီနေရာမှာသူ့အတွေ့အကြုံရှိပါတယ်သူဆရာဝန်လှုပ်လာတာအနည်း20လောက်ရှိပြီပြီးတော့မှဒီမှာဝင်ပြီးအတန်လွင့်လုပ်ငန်းသူလုပ်နေတာအဲ့တော့ဒေါက်တာကိုကိုအောင်အနေနဲ့ကသူ့ရဲ့ဆရာဝန်တယောက်ပေါ့ဗျာဆရာဝန်တယောက်အနေနဲ့ဘယ်လိုထားရမလဲဆရာဝန်ကခင်ဗျာလာပြီးတော့သူ့ရှိလာကုလို့ရှိရင်ဟလာဟိုဒီကောင်တခိုးမလို့ငါကုမပေးဘူးပေါ့ဒဏ်ရရတယ်လွတ်လို့မရဘူးတခိုးတမရလည်းသူ့ရှိလာရင်သူကုပေးရမှာပဲအဲ့တော့ तू ကဒီဆိုကအကုန်လုံးကြောသားရင်သားလိုက်ခွဲကြတာအရင်မဆလာခေတ္တရခွဲကြတဲ့အကျင့်ဒီမှာလည်းအရန်ခွဲကြတယ်အဲ့တော့သူ့ပဲပါမှာကြမ်းဖို့မှာကြမ်းဖို့မဟုတ်တဲ့လူသူလူမတင်ဘူးဆို ICIC ကသူတို့လုံးလို့မရဘူ
းအဲဟုတ်တယ်ကျွန်တော်ပြောချင်တာတော့ဟိုညတိချက်ချင်းကြီးဖွဲ့ရတော့သူတို့ကလူကနပြောလူမူရေးဖွဲ့ရတော့သူတို့သဘောထားတော့ကနအာနာရှင်ရဲ့သဘောထားတူဖို့ဗျာဘာလို့ဆိုတော့သူတို့ ตัวนี้เนี่ยลูกตายอยู่ตัวกุญยาแม่ตัวใครอยู่เจ้าก็สีดาวไอ้ตัวเปล่าจีเดียวขาดเลยตัวใครเคยดีตาสีดีเหลืองนี่อาณาบริเนียเปล่าจีตัวตาสีนี่ตัวยาเร่ขุนยีนี่ยาหลอกตัวตัวเหลืองแม่ลูกจีโน่มีเนี่ยได้ยังเลยตัวเสร็จแล้วปีโร่ดีมีมาเสียส่วนเนี่ยตัวเสียปีตัวส่วนนี้แม่บาเปลือยเนี่ยเสี่ยนี่อะไรตัวยาอยู่ไปเดี๋ยวส่วนเนี่ยมันก็เก่าหน่อยบ่ได้เนี่ยเจ้าหน้าที่เนี่ยจะดีเจ้าชินี ผ่อยอะไรเจ้าพม่าเปียร์ทัวร์ลิเมอร์มาเที่ยวตัวนั้นเองเนาะยุ่งเนาะทับีเนาะถ้าตัวยาดเราดีดีลุงมวยลุงงานเนี่ยตัวกูยี่เราตัวกูยี่เนี่ยเราเดชเชนี่เปียงล่ะเชนี่เปียงลุชินเนาะเจสเซเลบีเดชาลูดีบาตัวเซบีลุงนายองตัวจูซามีตัวเจ้าหน้าที่เนี่ยบ่เป็นตัวเดียวซะลุงมวยก็จะตัวเบรมาตัวสุนลมมาหมดจะได้ดีอะไรเจ้าหน้าที่เนาะเขาจะกันเอาปีกันเลยบอลูเนี่ยรู้งาตัวเอสเซเลนายงาย่งเจ้ากับบอลเลย เอ้ยพี่อีสุกันชีเลยยาชีจีเจ้ากับพี่เลยตัวมีวันไหนงาทักว่าบุลูกูรอตัวนั้นเส้นสบายบุลูกเลยสูญเงินที่ไหนพี่รอที่โรงงานสั่งเงินเราลูกบ้านแม่ทำลอลอเซมารอตัวว่าสูญเงินละสูญยากะเช่นสูญเงินลูกเช่นตัวพม่าพี่มาวันนั้นงาว่าเราชีเลยมีมาไหนงาด่ากันเนี่ยงาเซเราชีเลยเนี่ยลิงงาเซตัวเนี่ยงาด่าเนี่ยเสียจ้าชีเลยไอ้รอที่โรงงานนี่มันรู้ว่าเอาส่วนที่รู้เร็วตัวเราเพียวเปียไม่ปงจำอยู่เพียวตัวมีอันนู้นที่เกิดสับเปลี่ยนเลยจริ င်ပြောလို့ပေါ့ကျွန်တော်ဟိုပညာမှာကျွန်တော်ဘုန်းကြီးတပါဘုန်းဆရာတော်ကြီးပြောသလိုပေါ့ဟာမင်းတို့ကလည်းဓမြဓမြပဲပေါ့ကွာဓမြကိုသွားပြီးတော့မျိုးစားဥပုသ်ဆောင်ခိုင်းလို့တော့ပေးရမလဲဓမြကတော့ဓမြပြီးပြီးပဲဓမြလို့ပဲနေမှာပဲကျင့်သုံးမှာပဲဆိုတော့ဒီတော့အာရှာဒီကကနဆရာပြောလို့ဘုံကြီးဆိုတော့သူကတော့ဆုံးခံတော့ဆုံးခံမှာပဲအဲသူရသလောက်သူကဒါပေမြတ်တာပို့ပြီးလုံးမှာပဲဗျာဒါမင်းနဲ့မြတော့ဓမြတိုင်မှာပဲဒါတော့ရှင်းရှင်းလေးပဲနော
်ဟုတ်ကဲ့ဥကောကောင်လုပ်ပါအောင်ပြောပါအောင်ခင်ဗျာဥကောဟုတ်ကဲ
့အဲ့တော့အဲ့ဒီမှာပေါ့လေကျွန်တော်ကဆိုတော့ဓမြကဘယ်လိုလဲဆိုတော့ကျွန်တော်တို့ဟိုမြန်မာနိုင်ငံအနေထားနဲ့မဖြစ်နေတာလဲတော်တော်ပဲကျွန်တော်တို့ဝန်းနေဖို့ကောင်းပါလေဘယ်လိုဖြစ်နေလဲဆိုတော့ကဟိုဇက်တော်တွေကရေကန်ပေါင်မှာသားတဲ့အမေရဲ့ခလေးကိုခလေးခိုးရဲ့ဘလူးမနဲ့မိခင်ရင်နဲ့ခလေးလေးကိုပြန်ယူရတယ်ပေါ့လေမိခင်ရင်ကသူ့ကလေးနာမှာကြောက်တော့ချော့ချော့ပေးရတယ်ဟိုအင်အားတို့ကြီးမလူရဲပဲနဲ့ဘလူးမကိုအနိုင်ပေးလိုက်ရတယ်လို့မော်ဒနာဇာတ်ထဲမှာပါတယ်ချင်ပါတယ်အဲ့တော့ကျွန်တော်တို့ကလည်းအခု international organization တွေအကုန်လုံးက NGO တွေကအဲ့ဒီလိုစစ်ဆိုးရဟာသူကဆိုတော့ဆရာဦးစင်တို့ဓမြပုံနဲ့မျိုးတို့ရဲ့ခါမှာမတင်းနိုင်ဘူးဘာလို့လဲဆိုတော့သူကတနာတာဟိုဒီခံစားနေလို့တနာသူတို့ကတော့ကုညီလို့ဝေဖို့ဝင်နေပြီဆိုတော့သူ့လုံငန်းကိုမဆောင်ရမှာချောက်တော့တော်တော်လေးကိုအသိဉာဏ်ခံပြီးအနာခံပြီးရှော့ပေးရတယ်ဆိုတော့ ICRCR ဆိုရင်ကျွန်တော်တို့အချက်ချင်းရဲ့ plugin ညီဟန်နီဒူးနန်ဟန်နီဒူးနန်ကျွန်တော်ထင်ပါတယ်ကျွန်တော်မှောက်ထင်ပါတယ်အဲသူကအချက်ချင်းရဲ့ movement ကိုစပြီးတော့ထောက်ပြီးနှစ်နှစ်ကြာမှာ ICRCR ပေါ်လာလဲကျွန်တော်မှတ်သားမိပါတယ် Geneva Convention ဆိုတဲ့ဟာအခုကျွန်တော်တို့ဒါကမှလုံးမကြီးစစ်တပ်တွေမြန်မာနိုင်ငံစစ်တပ်အပါအဝင်စစ်တပ်တွေစစ်တုံးမှဖြစ်တိုင်းကျွန်တော်နှုတ်ကနေတွတ်တွတ်ယူပြီးတော့မှကိုးကားလေးရှိတယ်အဲ့ဒီ Geneva Convention ဆိုတာဟာ ICRC ကြောင့်ဖြစ်ပေါ်လာတာပါအခု1949ခုနှစ်မှာထပ်လုပ်တဲ့ Revised Geneva Convention ပေါ့လေနောက်ထပ်ထပ်လုပ်တဲ့ Geneva Convention မှာလည်း ICRC ကအဲ့ဒီကိုပဋိပက္ခတွေမှာလူသားချင်းစာနာမှုလုပ်ငန်းတွေဝင်ရောက်ဆောင်ရွက်ဖို့အတွက်တရားဝင်လူ့ကံကို mandate ရထားတဲ့ဖွဲ့စည်းပါအဲ့ဒီကို international တကမ္ဘာလုံးကနေဒီလိုပို့စားပြုပြီးတော့မှလုပ်ဖို့တောင်းပေးချင်တဲ့ဖွဲ့စည်းကိုသူကအခုလိုမဖွဲ့မရချင်းပြောရင်တော့ပမာမခန့်လွတ်တာကိုသူတို့အနေနဲ့သိဂုံယူကောင်းဂုံယူပါလိမ့်မယ်ဒါပေမဲ့စွန့်ပြောလို့သူတို့ကပါလေဆိုတော့ဆရာဦးစင်ကသူတို့ကညပါပဲဆိုတော့ international community မှာပေါ့လေအပြည့်အစုံအမိသားစုကထုတ်ဖော်ပြသလိုက်ကြပါပဲနောက်တစ်ခုကလေဒီနေရာမှာ ICRC နဲ့ဘလော့ဂုံတိကကြီးမားလဲဆိုတော့ကျွန်တော်ပြောချင်တာတချို့နေရာတွေမှာကုလသမဂ္ဂဝင်ရောက်ဆောင်ရွက်လို့မရတဲ့နေရာတွေတောင်မှ ICRC ကဝင်ရောက်ဆောင်ရွက်လို့ရပါတယ်ဘာလို့လဲဆိုတော့ကုလသမဂ္ဂကပဋိပက္ခတိုင်းမှာသူကကြားနေလို့မရပါဘူးမတရားကျူးကျော်လို့ဖြစ်ပေါ်တဲ့ပဋိပက္ခမျိုးတွေမှာကုလသမဂ္ဂကဝင်ပြီးတော့မှတိုက်ရတာမျိုးတွေဥပမာဘော့စနီးယားမှာဖြစ်သွားတာဘော်လ်ကန်ကျူးစမှာဖြစ်သွားတာမျိုးတွေမှာကုလသမဂ္ဂတပ်တွေကဟိုဘက်ကဆာဗီယားတပ်တွေကကုလသမဂ္ဂတတိယတသားတချို့ငင်းငင်းတက်ကတသားချောက်စာပြရဖမ်းမိလို့ရှိရင်ကုလသမဂ္ဂကတွေ့လို့မရပါဘူး။သူကအဲ့ခါမှကြားနေမှဖြစ်တော့ဒီခါမှ ICRC ကတော့တွေ့လို့ရပါတယ်။ဆိုတော့ဒီ humanitarian cost တဲ့လူမှုရေးကိစ္စတက်တဲ့နည်း state based တဲ့အကြောင်းခံတဲ့ပုဂ္ဂိုလ်များရဲ့ကျမကြီးတာရင်နာယူဆောက်တဲ့နေရာမှာသူ့ရဲ့အခက်ခဏကကုလသမဂ္ဂတဲ့တော့ပို့ပြီးပြင်းပြပါသေးတယ်။ဒီလိုနေရာမျိုးမှာသူတို့ကဒီဖွဲ့စည်းကိုသူတို့တင်ထုတ်ကြိုးစားတယ်။နောက်တစ်ခုကျွန်တော်မေးချင်တာအကဲရွေးများပေါ့လေဒါကတော့ကျွန်တော်စိတ်ကူးရဲ့မေးခွန်းပေါ့ hypothetical question ။အကဲရွေးများမြန်မာနိုင်ငံအိန္ဒိယနိုင်ငံတနေနိုင်ငံနဲ့ဆက်မဲ့ဖြစ်ပွားလို့ မြန်မာစစ်တပ်ကစစ်သားစစ်ဘုတ်တယောက်ကစစ်တုံးမှပြအဲ့နိုင်ငံကိုရောက်သွားလို့ရှိရင်အဲ့စစ်ဘုတ်စစ်တပ်ပထမဆုံးတော့တင်တဲ့သူဟာကုလသမဂ္ဂမဟုတ်ပါဘူး ICRC ပဲဖြစ်ပါတယ်အဲ့ဒီခါကျရင်အခု ICRC ကိုမြန်မာနိုင်ငံကနေမောင်းထုတ်ဖို့ကြိုးစားနေအာရဘိုင်းဒေတာရှိနေတာအဲ့ ICRC ကိုဘယ်လိုမျိုးနဲ့ခါမျိုးနဲ့တွားပြီးတော့စကားပြောမလဲဆိုတော့ကျွန်တော်သိချင်ပါတယ
်ဒီအချင်းတောင်တွေကိုအချင်းတောင်ပြုတ်ပြင်းရေးကိုအချက်ချင်းဒီကော်မတီကလုပ်နေတာဒါအင်တန်ကောင်းတဲ့ကိစ္စဆိုတာဒါစစ်ဘုတ်ကြီးသိတဲ့နေအဲ့လိုလေဆိုတော့အခုဒီဘိုခင်းညွန့်လက်ထက်ကစစ်ဘူတွေလည်းအခုတော်တော်များများထောင်ထဲရောက်ကုန်ပြီဒီထောင်ထဲကိုရောက်တဲ့ဥစားဒီနိုင်ငံကြီးလှုပ်တဲ့စစ်ဘူကထောင်ထဲကိုရောက်ဖို့ကများတယ်အဲ့တော့ဒီဘယ်လိုပဲလှုပ်လို့စစ်တပ်မှာအမြင်လားဟိုခွဆောင်ခုတ်တဲ့ဥစားတွေရှိနေတော့ဒီထောင်ထဲကိုရောက်မှာပဲဒီရဲချုပ်ခင်ကြီးတို့ပါလို့တနေ့ထောင်ထဲမရောက်ဘူးမပြောနိုင်ဘူးထောင်ထဲမှာထောင်ပြည်ပြည်လှုပ်လို့ရှိရင်ထောင်ဒီမှာကောင်းအောင်ပုံပုံဆက်ဆံလို့ရှိရင်ထောင်ထဲကိုတနည်းစစ်ဘူတွေရောက်သွားတဲ့အခါကျရင်သူတို့လည်းပဲသက်သက်သာနေရမယ်ဆိုတာကိုသူတို့သိဖို့လိုတယ်အဲ့လောက်ခရီးတောင်မှမသိရင်တော့လည်းလောက်ကြပေါ့အ
ဲကျွန်တော်တော့ခုနဆရာဝန်ကပြောလို့ပေါ့လေအဓိကနည်းနည်းအဓိကနှစ်ခုကတော့ဗမာပြည်မှာတော့ဒီကျွန်တော်တို့အထူးဖြင့်ကျွန်တော်တို့နိုင်ငံရေးအကျဉ်းသားတွေပေါ့နော်ပြည်ထောင်ထဲမှာအဲ့ဒါသူတို့ဒီသူတို့ရဲ့လူမျိုးရေးကိစ္စကတော့ကြောင်းမဲ့ကိစ္စတွေကအဓိကတော့ကျွန်တော်ကြက်ချီနေအဖွဲ့အတူတောက်လျှောက်ကြည့်နေအဲ့တော့ဂျိုင်ရှင်ဂျက်ရှင်နေအဖွဲ့အားထွက်သွားလို့ရှိရင်ဒါဘလူးဟာတာဝန်ယူမလဲဆိုတော့ကျွန်တော်တို့မေးကြပြတော့သူတို့အတွက်အများကြီးစိုးရိမ်ကြရှိတော့နောက်တစ်ချက်ကတော့အခုပြောကျွန်တော်တို့ပြည်ရင်းစစ်ပေါ့လေအခုလည်းဖြစ်နေမှာအဲကုနာပြောလို့ယွာဒီယွာသားတွေကုနာမိုင်းချီတဲ့လူတွေဒုက္ခိတာတွေအဲ့ဒါတွေကလည်းတချို့မမာတွေမှာယူယူမျိုးမှာရှိတဲ့လူတွေမှာကြားမှာရေးတော့ဒီအစိုးရအနေနဲ့ဘာမှအရေးမယူမဆိုင်နိုင်တာဒီဒုက္ခိတာရောက်တဲ့နေဆက်နေရလူတွေဆိုပို့ဆိုးတော့ဆိုဒီချက်ချင်းကြီးအဖွဲ့နေရဒါသူတို့ကြီးရှုဆောင်ပါတယ်သူတို့အတွက်ကအများကြီးအကျိုးရှိတယ်အဲ့တော့အဲ့ဒီဟာဒီအကျိုးတွေကိုကျွန်တော်တို့ကတော့ဟိုတနေ့မမပြမပြန်ပြီးတော့အခုသူတို့တုတ်ထားတဲ့ဒီနာဖာစစ်ဆိုးအနေနဲ့ထုတ်ထားတဲ့မိန့်ကိုပြန်ပြီးစဉ်းစားပြီးတော့ယူသိမ်းပြီးတော့ဒီချက်ချင်းကြီးအဖွဲ့နဲ့ပြန်လဲလွတ်တွဲလုပ်နိုင်ရင်တော့အကောင်းဆုံးပဲလို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့အခုဇာဦးအောင်ခင်နဲ့ဇာဦးဆိုင်မြင့်တို့ပြောသွားကြတယ်လို့ပါပဲဒီနိုင်ငံတကာချက်ချင်းကြီးအဖွဲ့ကြီးကမြန်မာနိုင်ငံမှာဒုက္ခရောက်နေတဲ့သူတွေအကုန်လုံးအကျဉ်းဆောင်တွေမှာရှိနေတဲ့အကျဉ်းသားတွေအားလုံးတက်ကိုကူညီစောင့်ရှောက်ပြီးတော့ဒီလုပ်ကင်ပေးနေတဲ့မုံမြတဲ့လုပ်ငန်းတွေမို့လို့သူတို့ရဲ့လုပ်ငန်းတွေကိုမရဆဲသွားရအောင်သက်ဆိုင်ရာအစိုးရအာဏာပိုင်တွေနဲ့နိုင်ငံတကာချက်ချင်းတွေဖွဲ့ကြီးတို့ပြည်ပြည်လည်းလည်းညှိနှိုင်းပြီးတော့အဆင်ပြေသွားကြပါစေလို့ပဲကျွန်တော်တို့ဆုတောင်းရင်းဒီစကားဝိုင်းကိုရနာပါစေခင်ဗျာအခုပါဝင်သုံးသပ်ပေးကြတဲ့ဒီပြည်ထောင်နိုင်ငံအခြေစိုက်တမိုင်းသူတွေဒီဒေါက်တာဦးအောင်ခင်နောက်အမေရိကန်အခြေစိုက် GHB မြန်မာနိုင်ငံတရားမျှတရေးနဲ့လူ့အခွင့်အရေးအဖွဲ့ညွှန်ကြားမှုတရားဖြစ်တဲ့ဒေါက်တာဦးစိန်မြင့်နဲ့ RFV ဝိုင်းတော်သားဦးကိုကိုအောင်တို့ကိုကျေးဇူးတင်ရှိကြောင်းပြောကြရင်ဒီကုန်းချုပ်ပြရစေခင်ဗျာတော်တာရှင်ပေါင်းကိုစိတ်နှပြကျမ်းမာရှင်လန်းကြပါစေ